နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ယူရေနီယံနဲ့ပလူတိုနီယံတွေကိုရောင်းချမှုနဲ့ပတ်သက်ခဲ့ကြောင်းသတင်းတွေဟာမှန်ကန်မှုမရှိကြောင်းရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကငင်းဆန်လိုက်ပါတယ်မြန်မာနိုင်ငံကနျူကလ িয়ার ပစ္စည်းတွေကိုမှောင်ခိုမှုနဲ့ဆွံ့နွယ်ပြီးဂျပန်ယာကူဇာဂိုင်းကောင်းဆောင်တာကာရှိအဘိဆာဝါကိုအရေးယူလိုက်ကြောင်းပြခဲ့တဲ့သတင်းပတ်ကအမေရိကန်တရားရေးဌာနကကြေညာခဲ့တဲ့အမှုမှာမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုပတ်သက်နေကြောင်းဖော်ပြခဲ့တဲ့အပေါ်မှာ RCSS ကတုံ့ပြန်လိုက်တာပါရှမ်းသတင်းဌာနတိုင်ဖရီးဒမ်ကိုတုံ့ပြန်ထားတဲ့ RCSS ဥက္ကဋ္ဌရွတ်ဆက်ရဲ့ပြောကြားချက်မှာတော့လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကရှမ်းဒီနေ့မှာယူရေနီယံဓာတ်သတ္တုထွက်တယ်ဆိုတဲ့သတင်းတွေကြောင့်ဝဲယူလို့ကြောင့်နိုင်ငံခြားသားတအုပ်ကကန့်လန့်ခဲ့ပူတယ်လို့ဆိုပါရယ်ဒါပေမဲ့သူ့အနေနဲ့ဘယ်နေရာမှာယူရေနီယံတွေထွက်တယ်လဲဆိုတာတခါမှကြားဘူးချင်းမရှိတဲ့အပြင်ယူရေနီယံအကြောင်းကိုလည်းလုံးဝမသိကြောင်း RCSS ဥက္ကဋ္ဌကကိုကဖော်ပြထားပါရယ်အဆိုပါနိုင်ငံခြားသားနဲ့လည်းအယောင်းဝယ်လုပ်ခဲ့တာမျိုးမရှိခဲ့သလိုနျူကလ িয়ার ပစ္စည်းမှောင်ခိုမှုနဲ့ဆက်နွယ်ကြောင်းသတင်းတွေဟာနာမည်ဖြတ်တဲ့လုပ်ရက်တာဖြစ်တယ်လို့လည်းတုံ့ပြန်ထားပါရယ်ရှင်